မင်္ဂလာပါတော်ရရှိမြခင်မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့ဆိုတဲ့အချိန်မှာအာဏာပိုင်တွေဘာလုပ်သင့်တယ်လဲဘာအာဏာချက်တွေရှိနေတယ်လဲနိုင်ငံရေးသမားတွေဘာလုပ်သင့်တယ်လဲဘယ်လိုအာဏာချက်လိုအပ်ချက်တွေရှိနေတယ်လဲစီးပွားရေးလောကရောဘယ်လိုလဲစသဖြင့်ကျွန်တော်တို့အချင်းချင်းဆွေးနွေးကြကြပြီးဖြစ်ပါတယ်ဒီတိုင်းမှာတော့မြန်မာလူအဖွဲ့အစည်းတနည်းပြောရင်မြန်မာပြည်သူတွေဘက်ကရောဘာတွေပြုပြင်ဖို့လိုသလဲအဓိကပြောရတဲ့အကြောင်းအရာကတော့မြန်မာနိုင်ငံမှာသေဥ်ဆမ်းပိုင်းပရိသတ်ခေတ်ကိုလိုနီဂျွန်စနစ်နောက်ပြီးတော့ခါဆီယနာရှင်ခေတ်ဆရဲအဲ့ဒီလွတ်လပ်ပွင့်လင်းမှုမရှိသောခေတ်တွေကိုရာစုနဲ့ချီပြီးတော့ဖျက်ဆီးခဲ့ရတဲ့မြန်မာလူအဖွဲ့အစည်းရဲ့စိတ်တဘာဝအလုံးဟာခေတ်သစ်ဒီမိုကရေစီနဲ့ညီညွတ်နေရတာဆိုတော့ဆန်းစစ်မှဖြစ်ပါခင်ဗျာဆိုတော့ဒီကနေ့ဆွေးနွေးရတဲ့စာရီတော်များများရောက်လာတာလည်းပဲအင်တာဝန်သားစရာကောင်းတဲ့ကိစ္စပါကျွန်တော်စာရီကိုအကြမ်းပြင်းလိုင်းခွဲပေးပါမယ်စာရီရဲ့အဓိကစာတချို့ကဘာလို့ပြောသလဲဆိုရင်မြန်မာလူအဖွဲ့အစည်းအစင်းလားအရာကို၌ကဒီမိုကရေစီအတွက်အစဉ်ပြေတဲ့ဇိုက်တဘာဝတွေကိုဖန်တီးပြီးသားဖြစ်တယ်လို့ဆိုပါရယ်တချို့ကတော့ပြုပြင်ပြောင်းလဲရမယ်ဆိုတဲ့အပိုင်းဒီနှစ်ပိုင်းကိုအဓိကလိုက်ပြထားပါရယ်ကျန်စာတချို့ကတော့အခုလက်ရှိစနစ်လက်ရှိအနာပိုင်းတွေကိုဝေဖန်တာတွေသိပ်များနေတဲ့အတွက်ကျွန်တော်ကလက်ရှိလူတွေစနစ်တွေကိုဝေဖန်တာတွေကိုတော့ဒီနေရာမှာဖယ်ထားခဲ့ကြပါရယ်ကျွန်တော်အချိန်ကိုကြည့်ပြီးတော့တချို့စာတွေကလူတို့ရှင်းမဲ့ဖတ်ပေးတာကိုပဲကျေးဇူးတင်တယ်အစာစုမဖတ်ဘူးဆိုတော့လည်းထောက်ပြဝေဖန်ထားပါရယ်ကျွန်တော်ဒီစာတွေကိုအလုံးဖတ်လိုက်ရရင်ကျွန်တော်ရရှိထားတဲ့28 မိနစ်ဆိုတာအကုန်လုံးကုန်သွားနိုင်ပါတယ်ဒါကိုလည်းကျေးဇူးပြုပြီးနားလည်းပေးကြစေချင်ပါတယ်ဒီကနေ့ဆွေးနွေးပွဲမှာသွားရရှင်လေးဆွေးနွေးသမျှစာနှင်းရောအသံနှင်းရောဆွေးနွေးသမျှကိုပြန်ကြားဖြေကြားပေးဖို့အတွက်ပုဂ္ဂိုလ်နှစ်ဦးအဓိကကျွန်တော်ရွေးချယ်ထားတာကတော့ပထမတူကတော့ဒေါ်စန်သန်းနုမြန်မာဒီမိုကရက်ပါတီမြန်မာပြည်ရဲ့အကောင်းဆုံးလူဖြစ်တဲ့ဒေါ်စန်သန်းနုဖြစ်ပါတယ်။ဝိုင်းရင်နိုင်ငံရေးသမားဂျီတူဖြစ်သူနိုင်ငံရေးလောကကပေါက်ဖွားလာတဲ့အစင်လာကြီးမားတဲ့ပုဂ္ဂိုလ်သူဖြစ်ပါတယ်။နောက်ပုဂ္ဂိုလ်သူကတော့အထွေထူးမဆက်ပြေးကြမလို့တဲ့ဆရာဒေါက်တာဦးအောင်ခင်ဖြစ်ပါတယ်။မြန်မာအရေးသုံးသပ်သူသမိုင်းပညာရှင်ဖြစ်ပါခင်ဗျာ။ဒါအပြင်အဖြစ်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်လည်းအများကြီးရှိနေပါတယ်။ဆိုတော့ပထမဦးဆုံးကျွန်တော်ဒေါ်စန်သန်းနုကိုကျွန်တော်မေးပါရစေခင်ဗျာ။ဒေါ်စန်သန်းနုကဘယ်လိုသဘောပါလဲ။မြန်မာရင်းချင်းမှုအစင်လာမှာစင်ရဲဇိုက်တဘာဝတွေဟာဒီမိုကရေစီနဲ့အဝင်ငွေကြဖြစ်နေပါရဲ့လားပြုပြင်စရာတော်တော်များနေလားဆိုတာအချင်းယုံလေးပြောပါခင်ဗျာဘဏ္ဍာမအနေနဲ့
ဟုတ်ကဲ့ရှင်မင်္ဂလာပါဟုတ်ကဲ့ကျမတို့ဒီမြန်မာနိုင်ငံရဲ့ဒီအခုပေါ့နော်ဟိုဒီအစင်လာတွေဟိုဒီအမှုကျင့်နေရပေါ့နော်အဲ့ဒါတွေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ကျမတို့ကဒီဒီမိုကရေစီကစိတ်တုံးသွားတာ250ရှိနေပါပြီအဲ250အတွင်းမှာတော့တော်တော်လေးယိုယွင်းသွားတယ်လို့ကျမထင်ပါတယ်အဲ့ဒါကတော့အင်မတန်နှမျောစရာကောင်းပါတယ်
ဟုတ်ကဲ့ခင်ဗျာဒီကနေ့ဆောင်းအောင်ခင်ဗျာဘယ်လိုပဏာမပြောချင်ပါလဲခင်ဗျာ
အဲကျွန်တော်ဗမာလူမျိုးကတော့ဒီဒီမိုကရေစီနဲ့ပတ်သက်တဲ့အထွေထွေအင်တာနက်တွေရေကန်မြေကန်မကောင်းလို့ပြောပါဗျာ
ဟုတ်ကဲ့ဆရာကျွန်တော်ဒီမှာသောရရှင်တွေရေးတဲ့စာကိုကျွန်တော်ပထမဆုံးစာကိုကျွန်တော်ထုတ်ပြောရမယ်ဆိုရင်တော့အာဒီကုံမျိုးသစ်ဦးလာထွန်းကရေးထားပါတယ်အင်မတန်ကျေဝန်လင်းတဲ့အကြောင်းအရာဖြစ်လို့ကိုပန်ကိုလန်ကိုပောင်ကိုလန်ထောင်းဆိုတဲ့စကားကိုချင်းကိုချင်းဆိုတဲ့စကားတွေကိုအဘလောင်ပြောမှာတော့ခက်ပါတယ်ဆိုပြီးတော့သူကအဓိကပြောလို့ကတော့ဒီမိုကရေစီဆိုတာဟာအများနဲ့ဆိုင်တဲ့အတွက်အများရဲ့သဘောကိုအများနဲ့ကိုမထိခိုက်ဘူးဆိုတဲ့အခြေခံကိုအလေးနဲ့ခံယူထားဖို့သိအရေးကြီးပါတယ်အဓိကကလူများသဘောကိုလေ့စားပြဖို့ဆိုတာလိုအပ်တဲ့ဆိုတဲ့အကြောင်းနောက်တစ်ခုကအဖြေကတော့အမျိုးသားစည်းကမ်းအစအစတင်ကြောင်းကဆိုတဲ့စကားလိုပဲအဲ့ဒါကိုဘယ်လိုအကောင့်ထဲဖော်မလဲဆိုတဲ့ခိစားဖြစ်ပါတယ်လို့ပြောထားပါတယ်နောက်တစ်ခုကတော့သူကအဲ့ဒီမြန်မာနိုင်ငံကိုဗြိတိရှားတွေသိမ်းပိုက်ပြီးဇာပေါ်ထွက်ခဲ့တဲ့ကြပြတပုတ်တဲ့ကတွေ့မိတိုင်းအယိုးနာသည်အမျိုးသားဆဲကျင်ပြီးတော့လေးဆိုတာသူကတစွန်းစားဖျက်အောင်ဖျက်ပြလိုက်ပါတယ်ဟုတ်ကဲ့ဆဲကျင်နေမှာမကဘူးတကယ်ဆဲထားတဲ့ကြပြလည်းဖြစ်ပါတယ်ကျွန်တော်လည်းအစဆိုမဖျက်ပြပါရစေနဲ့ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ပညာရေးပညာပါဂူတူလည်းပဲကျွန်တော်ဆွေးနွေးမယ့်အထက်မှာပါဝင်နေပါတယ်အဲ့ဒီပုဂ္ဂိုလ်ကတော့ဒေါက်တာဒေါ်ဟန်ဟန်ဒီဖြစ်ပါတယ်သူကပညာရေးပါဂူပညာရေးသူတွေဖြစ်ပါတယ်ဆိုတော့အမျိုးသားစည်းကမ်းအစအစတင်ကြောင်းအားဆိုတဲ့စကားဒီမိုကရေစီဖော်ဆောင်ရတဲ့ဘလောက်အရေးကြီးပါသလဲဆရာမမြန်မာနိုင်ငံမှာအခုရောဖော်ဆောင်နိုင်မဲ့အလားအလာရှိနေပါလားတဲ့ဟာလေကျွန်မ
ရဲ့အမြင်ကတော့လေဟိုစိတ်သက်စည်းကမ်းအတွက်ပြင်မှုလိုပါတယ်ကိုယ့်ရဲ့စိတ်အနေထားရဘယ်အရာကိုပဲပြင်ပြောင်းမလဲမှုလို့လို့ပေါ့နော်စီကံကအခြေခံပါလေဟိုကျမတို့ပွင့်နေတာပြီးဆိုပေမဲ့လို့စီကံပေါင်းအတွင်းရနေပြီးတော့တုတ်ရှားပြောဆိုပြီးတော့ပြင်သွားရမှာပေါ့နော်အဲ့ဒီအချက်တော့ကျမအဓိကမြင်ပါတယ်အဲ့တော့ចောင်းကြီးအပိုင်းကပညာရေးခန္ဓာမှာဆိုရင်ဆရာဆရာမတွေကចောင်းသားလူငယ်လူရွယ်တွေကိုဒီမိုကရေစီလမ်းကြောင်းသွားတဲ့အခါမှာကိုယ့်ရဲ့စိတ်ကိုယ်ကစီကံနဲ့သွားမှတနင်္ဂနွေလုံးရဲ့အပြောင်းအလဲမှာဟ ောင်မြင်မှုတွေရှိနိုင်တယ်လို့ကျွန်မယူဆပါတယ
်ဟုတ်ကဲ့အဲ့ဒါကိုစာသင်ကျောင်းကဘယ်လောက်များပြုပြင်ပေးနိုင်မဲ့အခြေအနေရှိပါလဲအခုမြန်မာနိုင်ငံလက်ရှိအခြေအနေမှာ
ကျွန်မတို့ပြီးခဲ့တာတော့မြန်မာပြည်ကိုပြန်လေပြစ်တာပေါ့နော်ပညာရေးကိစ္စနဲ့ပတ်သက်လို့လည်းနည်းနည်းအခြေအနေသိအောင်ပေါ့အဲ့တော့ကျောင်းဒီမှာတော့အခြေခံအထက်အထိမှာစိတ်ဓာတ်စီကံပြုပြင်ပြောင်းလဲမှုတို့တော့စတင်နေတယ်လို့အပြုသဘောနဲ့ပြောရပါတယ်ဒါပေမဲ့လို့ဒါချင်းကအများကြီးဟုတ်ကဲ့မို့လို့ဒီလေလို့ကျွန်မယူဆပါတယ
်။ဟုတ်ကဲ့အဲ့တခုကျွန်တော်သိနေတာဆီယမောက်ပဲစတဲ့မိပြစီကျောင်းမှာကလေးတွေကိုဒီလိုလုပ်ရမယ်ဒီလိုပြုရမယ်လို့စင်ပြတဲ့အပြင်အဲ့ဒီစီကံစိတ်ဓာတ်ပြုပြင်ကိုအထောက်ပံ့ဖြစ်စေမဲ့ပတ်ဝန်းကျင်အခြေအနေကမြန်မာနိုင်ငံမှာအဆင်သင့်ရှိနေပါလားလို့ကမလို့အဖူလားအဲ့ဒါမျိုးတွေကအ
ဲကျွန်မတို့လူအပ်တယ်တဲ့လို့ယူဆပါတယ်။ဟောဆိုတော့ကျောင်းကိုတခုတည်းမရဘူးပေါ့နော်ကျောင်းရဲ့ပတ်ဝန်းကျင်လူအဖွဲ့အစည်းအပိုင်းဝိုင်းတစ်ခုလုံးမှာကျောင်းသားမိဘအပါဝင်တင်နေဆရာဆရာမကြီးစာအချုပ်ရေးပိုင်းစာအဲ့ဒီကနေပြီးတော့မှဟိုကျင့်သင်မှုလုပ်ပါတယ်ဒါအခြေခံအချက်ပဲအဲ့ဒီကနေပြင်သွားတော့မှလူငယ်တွေကိုကောင်းကောင်းပြီးရင်ပြောင်းထည့်ယူမှထိမ့်သိမ့်သွားနိုင်မှာပေါ့ဆိုတော့ပြောင်းလဲဖို့အများကြီးလိုသေးတယ်လို့တော့ကျွန်မယူဆပါတယ
်ဟုတ်ကဲ့အခုကျွန်တော်နောက်သောရရှင်တို့ရဲ့စာကိုအချင်းယုံဖတ်ပြပါစီဒီပုဂ္ဂိုလ်ကကိုစိုးဝေဖြစ်ပါတယ်သူရထားတဲ့စာကိုကျွန်တော်အချင်းယုံဖတ်ရင်ဗုဒ္ဓယဉ်ကျေးမှုထွန်းကားတဲ့ကျွန်တော်တို့အတိုင်းပြည်ဟာဒီမိုကရေစီစနစ်နဲ့အစင်တော်ဆုံးဖြစ်ပါတယ်ဆိုတော့အဓိကထောက်ပြတဲ့အချက်တွေကတော့ဗုဒ္ဓတရားတော်ထဲမှာမင်းညင်တရား10ပါးဆိုတာဟာအနာကိုကန့်တထားခြင်းဖြစ်တယ်စသဖြင့်ပေါ့လေနောက်တစ်ခါဗုဒ္ဓရဲ့ဇနိပတ်တော်တွေကဒီမိုကရေစီဆန်တဲ့ကိစ္စတွေကိုလည်းသူနဲ့ထောက်ပြကူကပါတယ်နောက်တစ်ခုသူ့ရဲ့နိုင်ငံသားမှအနေနဲ့ပုဂ္ဂိုလ်မိတ်ဆွေတူကပြောပါတယ်ဗုဒ္ဓတရားဖျားရှင်ရဲ့ဗြဟ္မစိုးတရားတွေဟာကျွန်တော်စီမာထက်ဥရောပနဲ့အမေရိကမှာပို့ထွန်းကနေတယ်ဒါကြောင့်လဲဒီကုသိုလ်အကျိုးကိုသူတို့တွေပိုခံစားနေကြရတယ်လို့ဆိုတယ်တကယ်တော့ဗုဒ္ဓလမ်းစဉ်နဲ့ဒီမိုကရေစီကအပြန်အလှန်အကျိုးပြုနေတယ်လို့သူကဆိုပါတယ်နောက်တစ်ခုထောက်ပြတာကတော့ညှို့ညွတ်ဖို့လိုတယ်သိခံခြင်းခွင့်လွှတ်ခြင်းရှိဖို့လိုတယ်လို့ဆိုပါတယ်ဆိုတော့မြန်မာနိုင်ငံမှာဒီဗုဒ္ဓတရားတော်နဲ့အညီကျင့်ကြံမဲ့ဆိုရင်ဒီမိုကရေစီကိုအထောက်အကူအများကြီးဖြစ်နိုင်တယ်လို့ဆိုပါတယ်ဒေါ်သန်းသန်းတို့ဘယ်လိုပြောလို့ပါလဲကိုစိုးဝေရဲ့ပတ်ချက်နဲ့ပတ်သက်ပြီးတော့မှန်ပါတ
ယ်ရှင်ကျွန်မအဲကြောင့်လဲဆိုတော့ဟိုဒီမိုကရေစီဆိုတာကလည်းဟိုလူတိုင်းကတော့ပြောနေကြတာပေါ့နော်။ဘာကြောင့်ဆိုတော့ကျမတို့ဗမာပြည်မှာဒီမိုကရေစီစိတ်သုံးတာလည်းကြာပြီဆိုတော့ဒီမိုကရေစီကလွတ်လပ်တယ်။ကိုပြောချင်တာပြောမယ်၊ကိုလုပ်ချင်တာလုပ်မယ်။ဒါပေမဲ့ဒီမိုကရေစီဆိုတာသူများကိုလည်းအခွင့်အရေးပေးရမယ်ဆိုတော့ဟိုတင်းကအချက်ကအင်မတန်အရေးကြီးပါတယ်။ဟိုကိုပြောချင်တိုင်းပြောလို့လည်းမရဘူး။သူနဲ့ကိုနဲ့ကအပြန်အလှန်ပေါ့နော်။တို့တင်းချိန်ပေးရမယ်၊ဒီအခါကျတော့ညားပေးရမယ်ဆိုအခွင့်အလမ်းပေးရမယ်ဆိုတာရှိပါတယ်။အဲဒါကြောင့်ကျမတို့ဗုဒ္ဓတရားတော်အင်မတန်အရေးကြီးပါတယ်။ကျွန်တော်တို့မြန်မာပြည်မှာလည်းဒီဟိုတင်းပေါ့ညရာဒီကျောင်းပည့်ရက်ဒီမှာဒီဟိုတင်းပေါ့ဗုဒ္ဓယဉ်ကျေးမှုဆိုပြီးတော့သင်တန်းနေလဲအများကြီးဖွင့်နေတာအောင်မြင်နေတာလည်းထင်ရပါတယ်အဲတကယ်တော့လည်းအကျောင်းနေမှာဟိုစောစောဆရာမကြီးပြောသားတယ်လို့ပဲဒီမှာဟိုအများကြီးပဲပြုနေကြရတယ်လို့တို့ပဲအဲကျွန်တော်တို့ငယ်တုန်းကတော့ပြည်သူ့နီတီထင်ရတာအောင်ပြည်သူ့နီတီဆိုတာလည်းတကယ်တော့ဒါဗုဒ္ဓတရားတော်အခြေခံပါပဲဆိုတော့ဒါပြည်သူ့နီတီဆိုဟိုပညာမျိုးကလည်းအများကြီးပြီးဖို့လိုပါတယ်ရှင်
ဟုတ်ကဲ့ကျွန်တော်အဲ့မှာဗြမဇုတရားဆိုလို့အဲ့မှာမေတ္တာဂိနာမုဒိတာဥပ္ပခာမြမလူမျိုးတွေကိုလူတွေဝေဖန်ကြတယ်မုဒိတာမပွားနိုင်ဘူးကိုရက်တိုင်းမနာလို့ဖြစ်တတ်တယ်ဥပ္ပခာပြုမထားနိုင်ဘူးကိုယ်နဲ့မဆိုင်ရင်ဆိုတဲ့ဟာတွေကလည်းအများကြီးဝေဖန်ခံရတဲ့ကိစ္စပါဒီသောရရှင်ရေးတဲ့စာရဲမှလို့ပဲဒီဘက်နိုင်ငံတွေမှာအဲ့လိုမျိုးပို့ပြီးတော့သူတို့ဥပ္ပခာပြုနိုင်တယ်မုဒိတာပွားနိုင်တယ်လို့ထင်ပါတယ်အဲ့ဒါကဆရာဝန်ခင်ဘယ်လိုသဘောပါလဲဆရာဒီကိစ္စက
အဲဒီအနောက်နိုင်ငံတွေကတော့သူတို့စားနိုင်တောက်နိုင်တာပေါ့ဗျာဘုမာပြည်ကလူတွေကဆင်းရဲနေတော့ဟိုဥမတောင်မှာတီလာစောင့်နေဆိုတဲ့သဘောပေါ့တိတ်ဆင်းရဲနေတော့လေဒီဟာဒီဂျုံဆိုင်နိုင်ဘူးပေါ့ဗျာကိုတမိန်ကိုစားဖို့မနေ့ရုံးကန်နေရတာဟိုအခြေအနေကတူမမတူပဲ
ဆိုမြန်မာယဉ်ကျေးမှုအစဉ်လာဒီမိုကရေစီနဲ့အဝင်ဝင်ကြရှိရဆိုတာရောဆရာဘယ်လိုသုံးသပ်လို့ပါလဲ
အဲဒီဘုမာပြည်မှာဟိုဘုမာအစဉ်လာလက်ခံထားတာဒီidolatry ဆိုရဲဒီယုတ်ထုကိုးကွယ်တာဗမာအစင်လာပဲဗုဒ္ဓဘာသာထဲမှာဒီယုတ်ထုကိုးကွယ်တာမပါဘူးဗုဒ္ဓဘာသာမှာကိုးကွယ်တယ်ဆိုတာလုံးဝမရှိဘူးဗျာကုတုဘုဒ္ဓကိုယ့်အကူကျင့်ရမယ်ဆိုတဲ့တရားအင်တန်ကောင်းတဲ့တရားဆိုအဲ့ဒါကိုလူတိုင်းကကျင့်သုံးနိုင်မှာမလွယ်ဘူးအဲ့တော့ဗမာပြည်မှာဒီကိုးကွယ်တဲ့ဓလေ့ကမပြောက်သေးဘူးပေါ့အခုလည်းဒီရှင်သန်ကြီးထွားနေတော့မယ်ဆိုကုတုဘုဒ္ဓကိုယ့်အကူရှာရမယ်ကိုယ့်အကူလုပ်ရမယ်ဆိုတဲ့ဒါဗုဒ္ဓကျင့်စဉ်ရာဒီဒီမိုကရေစီနဲ့အင်တန်ကိုက်တယ်ဒီမိုကရေစီရတယ်လို့ပဲဒါပေမဲ့ဗမာတလေးရလို့မဟုတ်ဘူးပြဗမာတိရကိုးကွယ်တာပဲလူကိုကိုးကွယ်တယ်လူလူချင်းကိုးကွယ်တယ်ရုပ်ထုကိုကိုးကွယ်တယ်အဲ့ဒါဗမာတလေးပဲ
ဟုတ်ကဲ့ဆိုတော့အဲ့ဒီဗုဒ္ဓဘာသာကိုအစစ်မှန်အတိုင်းနားလည်သဘောပေါက်လိုက်နာကျင့်သုံးအောင်လူဖို့ကလည်းအရေးကြီးနေတယ်ရောဆရာ
ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တော့ရှင်သူကဥလှမြင့်မန္တလေးဥသံကြီးဟာနှစ်တရာဆိုပြီးတော့ရေးထားတဲ့စာဖြစ်ပါတယ်ဒီပုဂ္ဂိုလ်ကတော့သူရဲ့အဓိကပြောလို့တဲ့ကတော့ကျွန်တော်ပြည်သူလူထုဒီနှစ်ပေါင်း50ကြာရက်ဆက်မှုပေါင်းသူဖူးဆောင်းသည့်အကြောက်တရားနဲ့ဥမမတောင်းရစီလာမဆောင်နိုင်သောဒုက္ခဟူသောမဆလာဤဝါရမိုင်းအမှားကြီးကြောင့်ဟုတ်ကဲ့ဆရာသွားပြောတယ်ဥမမတောင်းလို့စီလာမဆောင်နိုင်ဘူးဆိုရက်ဝါရမိုင်းအမှားကြောင့်အကျင့်စီလာဇာတိတပြည့်စုံနေပါသည်ထို့ပြင်ယနေ့လူကြီးလူငယ်အများစုသည်စာမဖတ်ကြပါရုပ်စွာအဆုံးယနေ့ပုဂ္ဂလိကသတင်းစာများထွက်ပေါ်လာသည်ကိုလူတော်များများမသိကြပါပြုပြင်ဖို့အချိန်ကြာမျိုးသဘောပေါက်ပါသည်ဆိုတော့ဒီဥလှမြင့်ဆိုတဲ့ပုဂ္ဂိုလ်ကတော့အဲဥမမတောင်းလို့စီလာမဆောင်ဆိုရက်မဆလာဒီဝါရဟံဝါရမိုင်းအမှားဖြစ်တယ်ဆိုပါရယ်နောက်မီဒီယာကိုလည်းတော်တော်အကောက်ဝင်ပောက်ပါရယ်သတင်းစာတွေများများပေါ်ထွက်လာတော့လူမသိဘူးဖတ်ကြရင်ပိုတွတ်တက်မယ်လို့ဆိုတော့ဆရာဆရာကောင်းဆရာမီဒီယာသမားတူလည်းဖြစ်ပါရယ်ဆရာဘယ်လိုသဘောရပါလဲဒီပုဂ္ဂိုလ်ရဲ့ပြောကြချက်က
အဲဒီဟိုဒီမိုကရေစီပြုပြင်ပြောင်းလဲရေးပေါ့ဒီမိုကရေစီတော်လှန်ရေးဆိုတာဒီအတွေးအခေါ်ပြောင်းလဲရေးပဲအဲလူတွေအတွေးအခေါ်ပြောင်းလဲအောင်စိုးစိုးကပြောသွားတယ်လို့ပဲဒီပညာရေးမှာကလေးတွေအတွေးအခေါ်ပြုပြင်ရမယ်ပညာရေးမှာကောင်းလာအောင်စိတ်သိနေသိတာပြောင်းလဲလာအောင်ပေါ့ဗျာဒါလိုလုပ်ရမှာပဲတော့တရားလုတ်တာအခုချက်ချင်းလုတ်လို့မရဘူးနှစ်ပေါင်းများစွာကြာမယ်နောက်တစ်နှစ်ပေါင်း50လဲကြာရင်ကြာမယ်တရားလဲကြာရင်ကြာမယ်မပြောနိုင်ဘူးအဲ့ဒါဒီဒီမိုကရေစီဆိုတာဒီဖြစ်စဉ်တစ်ခုပဲဒီ process ဆိုဒီဖြစ်စဉ်ကအင်တန်အချိန်ကြာမယ်အင်တန်ပြီးခါရမယ်ဆိုဘယ်လောက်ကြာမယ်ဆိုတော့ဘယ်သူမှပြောလို့မရအောင
်ဟုတ်ကဲ့ဆိုတော့ဟုတ်ကဲ့ဒေါ်သန်းသန်းနုကခမန်းကြည့်ပါဦးကိုရိုင်းနိုင်ငံရေးအစင်လာပေါက်ဖော်လာတဲ့ပုဂ္ဂိုလ်တူလည်းဖြစ်တယ်ကိုရိုင်းနဲ့နိုင်ငံရေးသမားတူဖြစ်တယ်ဘလောက်မျှော်လင့်ချက်ထားပါလဲမြန်မာနိုင်ငံပြည်သူတွေဒီမိုကရေစီနဲ့ထိုက်တန်တဲ့စိတ်ဓာတ်တွေပေါ်ပေါက်လာဖို့မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားလာဖို့
အဲ့ဒါတော့ဆိုရင်အခြေယူရပါလိမ့်မယ်ဘာကြောင့်လဲဆိုတော့ကျမတို့လည်း2010ရွေးကောက်ပွဲမှာဟိုဝင်လာတဲ့အခြေအနေရပါတော့ဒီလိုတင်ဟိုကျမတို့တည်တည်ခဲခဲနှစ်ဖူးတွေတွေ့ရတာပါပဲဘာကြောင့်လဲဆိုတော့မြန်မာပြည်သူတွေကဟိုတင်ပေါ်ဒီမိုကရေစီရေးကိုအပြောင်းလဲတစ်ခုသာလိုချင်တယ်ဒါပေမဲ့အဲ့ဒီဒီမိုကရေစီဆိုတာကိုအခုနားလည်ဖို့ပေါ့နော်ဆိုတော့ကျွန်မပြောသလိုပဲနားလည်ဖို့ကအများကြီးလိုပါသေးတယ်အဲ့ဒါကတော့လေဆိုတော့ပြောသလိုပဲဒီပညာရေးနဲ့ကျွန်မတို့ကလှုပ်သွားမှာပဲပညာပေးရင်းနဲ့ပေါ့နော်ဒါတွေကျောင်းနေမှာစပြီးတော့ဒီဒီမိုကရေစီရဲ့သဘောတရားကိုအလွယ်ဆုံးနည်းနဲ့ပေါ့နော်ဆိုလက်ခံနိုင်အောင်လို့ကျွန်မတို့စပြီးတော့လှုပ်သွားဖို့လိုပါတယ်ဟိုအကောင်လည်းလှုပ်မယ်ဆိုလို့ရှိရင်လေအခုဒီအမြင်များဆန်းဆန်းလုပ်ပေါ့နော်။ဘာကြောင့်လဲဆိုတော့ပညာရေးစနစ်ကိုအခုပြုပြင်ပြောင်းလဲဖို့ပြောတဲ့အခါမှာတော့ဟိုဒီကြီးကြီးကျယ်ကျယ်တော့ကျွန်မတို့ကြားရပါတယ်ဟိုပြည်နိုင်ငံကနိုင်ငံခြားအနောက်နိုင်ငံဒီထက်ကတူကြီးတွေပါတယ်နဲ့ဆက်သွယ်မှာပဲ။ကျွန်မကတော့ဘူးပြီးပြည့်အဲ့လိုဘာလုပ်ပေးရမလဲလို့မေးလို့ရှင်ကျွန်မကတော့ပြောတယ်။အခြေခံကနေစပါလို့ကျွန်မတို့မှာပညာရေးနဲ့ဟိုတင်ပေါ့နော်ဒီဟိုဘာကောမြန်မာရေးစောင့်ရှောက်မှုအမြဲတမ်းလိုတယ်။ဒါပေမဲ့ဘေးကိစ္စမျိုးလို့လို့ရှင်အခြေခံကစပါအခြေခံမရှိဘဲနဲ့တော့ကျွန်မတို့လူမအောင်မြင်မှာမဟုတ်ဘူးဆိုတော့ကျမတို့အများအားပြောမိပါတယ
်ဟုတ်ကဲ့ဆရာမတော်ဒေါက်တာဟန်ဒီခင်ဗျာပညာရေးနဲ့ပတ်သက်ပြီးတော့ဥပမာမြန်မာနိုင်ငံမှာကျွန်တော်ကလူချင်းစီးတောက်ပြန်မြန်မာနိုင်ငံပညာရေးမှာဆရာကိုအပြန်အလှန်ဆွေးနွေးတာဆရာပြောတာကိုသဘောမတူလို့သူ့ယူဆကိုပြက်ပြက်သားသားပြောတာတွေဟာအဲ့ဒါမြန်မာယဉ်ကျေးမှုနဲ့ကိုပညာရေးစနစ်ထက်ယဉ်ကျေးမှုမှာကိုအဲ့လိုပြန်မပြောတဲ့ကိစ္စမျိုးတွေကသိရှိနေတော့ဒီဟာကဘယ်လိုပြုပြင်လို့ရမလဲဆရာမပြုပြင်နိုင်တဲ့အခြေအနေရှိပါလား
အဲ့ဒီပိုင်းကတော့အဓိကပြုပြင်ရမယ်လို့ကျွန်မမြင်ပါတယ်။ကျွန်မတို့ဒီမိုကရေစီပညာရေးသွားတယ်ဆိုတာပွန်းပွန်းလင်းလင်းဆွေးနွေးနိုင်ရမယ်။ဆွေးနွေးခွင့်ပေးရမှာပေါ့နော်။ပြောဆိုဆွေးနွေးခွင့်။အဲ့တော့ကျောင်းသားဘက်ကဆွေးနွေးခွင့်မှာလည်းဆရာမှားတယ်၊ကိုပြောတာပဲနားထောင်ဆိုတဲ့နည်းနဲ့တော့သွားလို့မရတော့ဘူးပေါ့။ကျောင်းသားပြောလာတဲ့အချက်မှာမှားသည်မှန်သည်လို့ဆိုတာထက်ဒီလိုတွေးသင့်တယ်၊ဒီလိုတွေးခေါ်သင့်တယ်ဆိုပြီးသူတို့ရဲ့အတွေးခေါ်တွေပွင့်လင်းတာအောင်ကျွန်မတို့ကလုပ်ပြရတယ်။အဲ့ဒီအတွက်မှာဆရာကြီးကိုယ်တိုင်ကလည်းလူပွန့်ပွန့်နေနေဆွေးနွေးတာတော့လက်ခံနိုင်ဖို့ပြင်ဆင်ထားမှာပေါ့နော်အဲ့တော့ဆရာကြီးမှာဒီမိုကရေစီပညာရေးကိုအဓိကနားလည်ဖို့မိမိရဲ့အရေးသွေးတွေမြင့်တက်လာဖို့အရင်လုပ်ရမယ်ကျမတို့နှစ်ဟောင်းစနစ်ဟောင်း250တွင်မှာပေါ့နော်ဒီဒီမိုကရေစီပညာရေးနဲ့ပတ်သက်ပြီးတော့ဆရာကြီးဆရာမကြီးတွေပြောသူအချင်းယူပြီးတစ်ဖြည်းဖြည်းလုပ်ရမယ်ဆိုတာတကယ်မှန်ပါတယ်ကျမတို့အချင်းယူသွားရပါမယ်စိတ်တက်တစ်ခုပြောင်းလဲဖို့ကချက်ချင်းကြီးမဖြစ်နိုင်ဘူးပေါ့နော်အဲ့တော့ဒီအသိဉာဏ်ပွင့်နေလာဖို့အတွေ့အကြုံတွေများလာဖို့မျက်စိပွင့်နားပွင့်ဖြစ်လာဖို့အတွက်ဟိုကျောင်းသားတွေကိုဒီလိုလွတ်လပ်စွာဆင်းနေနိုင်ခွေဆရာဆရာမတွေအပိုင်းမှာရောအချုပ်တူတွေအပိုင်းမှာကောဒီအမြင့်ကျယ်ကျယ်နဲ့ဟိုဒီမိုကရေစီပညာရေးကိုနားလည်ဖို့လိုပါတယ်ဗုဒ္ဓဘာသာအခြေခံဘက်ကနေပြောကြည့်မယ်ဆိုရင်လည်းဟိုမျက်စွာဖျားဟောကြားတယ်လို့ပေါ့နော်ကျမတို့စိတ်ဉာဏ်ချင်းမှုကိုအဓိကထားပြီးလုပ်ရမယ်စိတ်ရဲ့အေးချမ်းမှုငြိမ်းချမ်းမှုတွေပြီးရမယ်အဲ့လိုပြီးဖို့အတွက် pinya pire duga le yin di ha wo lakkhan nai ya me ro pin ero ma pinya yu de duga ho a di sait tat de de phi phi twin twa nai ba me
okay
so chama ga buddha ba da shut up ba chan ya o pinya yu bai chan ya ya lo di ha ri ya di ka lu at de lo chama yin ma de
okay chama အခုကျွန်တော်ပါဝင်ဆွေးနွေးလဲသွားရှင်နောက်တစ်ခုဖိတ်ခေါ်လိုပါတယ်အဲ့ဒါကိုဇော်ဝင်းဖြစ်ပါတယ်ခင်ဗျာသူ88ကျောင်းသားလှူဆောင်မှုမှာပါဝင်ငယ်တဲ့ပုဂ္ဂိုလ်သူဖြစ်ပါတယ်ကိုဇော်ဝင်းကြားပါတာခင်ဗျာ
ဟုတ်ကဲ့ကြားပါတ
ယ်ဟုတ်ကဲ့ကိုဇော်ဝင်းတော့ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟောခေါင်းကလည်းအဲဒီတော့မင်းတို့ချောင်းတော့ဥောက်ကင်တော့ဆွေးနွေးဆရာတွေတော့တော်တော်ထောက်ပြသွားပါတယ်ကျွန်တော်ကဘုရားဘာသာနဲ့ပတ်သက်တဲ့ဟာကိုဝိညာဉ်ကူပြောတာကို88မှာခိုင်းပြီးခင်ဗျာအာအင်တာဗျူးလုပ်တာရလေးပါသူကအလုံးမီးရဲအဲတရင်တော့ကဒီမိုကရေစီကငါကဗမာပြည်နဲ့ဖြစ်ဖြစ်လာဒီမိုကရေစီကအနောက်နိုင်ငံလေလူကြီးတွေပေါ့အဲ့တော့အလုံးကပြန်ပြောတယ်ဒီမိုကရေစီ is not a Western idea it is a Buddha philosophy ရဲ့တော့အဲ့ဒါလေးကိုကျွန်တော်သဘောကျပါတယ်ဒီမိုကရေစီကဗုဒ္ဓရဲ့အတွေ့အကြုံခေါ်ပါအနောက်တိုင်းလာတာမဟုတ်ပါဘူးနောက်တစ်ခုကကျွန်တော်တင်တယ်ဒီမိုကရေစီကတိုင်းပြည်နဲ့ကျွန်တော်ဒီလိုလေးတော့မဟုတ်ပါဘူးဒါအာဏာရှင်ကြီးပြောတဲ့စကားလို့ကျွန်တော်ယူဆပါတယ်တိုက်ပြည်ဟာစာဖတ်တဲ့လူတွေအများကြီးရှိပါတယ်နိုင်ငံတွေရောမြင့်တဲ့လူရှိပါတယ်အဲ့မှာလေကျွန်တော်တို့အင်မတန်မှပြင်းထန်တဲ့ဒါကျွန်တော်တို့မှာဖိနှိပ်မှုတွေနဲ့ဒီကြားထဲမှာကျွန်တော်တို့ကဟိုမတ်တရတဲ့စိတ်တွေလို့ပေါ့နော်ဟိုရက်ပြီးပေးရတဲ့စိတ်တွေဖြစ်နေရပါမယ်ဒါသင်္ကေတရှင်းနေတာနိုင်ပါလေကျွန်တော်တို့ground လေးတစ်ခုပဲလိုနေတာပါအဲ့ဒါကိုကျွန်တော်တို့အားလုံးကဆရာကြီးတို့နဲ့ဥောက်ကင်ပြောသားလို့ကျွန်တော်တို့အတွေးခေါ်တိုက်ပွဲတစ်ခုသွားနေရတာပါဒီမိုကရေစီရဲ့5G လုပ်ငန်းကြီးလုပ်နေတဲ့တစ်ဖက်မှာကျွန်တော်တို့ဟိုအောင်မြင်မှုတွေရနိုင်တယ်ဆိုကျွန်တော်ယူဆပါတယ်ကျွန်တော်လူငယ်ရောလူကြီးတွေကိုကြိုးပါတယ်ကျွန်တော်တို့တကယ်ကိုตายရတဲ့ငိုတဲ့မုံတိုင်းကြီးမရှိတာမုံတိုင်းကြီးမရှိတော့တဲ့ကာလပေါ့နော်ငင်းငင်းအလန့်လွတ်တူတဲ့ကာလတစ်ခုရောက်နိုင်တယ်လို့အဲကျွန်တော်ယူဆတယ်ကျွန်တော်တို့လူငယ်တွေနည်းနည်းတပိတ်တွေပဲတစ်ချိန်လုံးမောက်နေတယ်တနက်တန်နေပဲကြိုက်ဆွဲနေတယ်ဆိုတော့မဟုတ်ပါဘူးကျွန်တော်တို့တပိတ်လုံးမောက်ချင်ဘူးတနက်မတိုင်ခင်မောက်ဘူ
း
ကျွန်တော်တို့ကရင်းချမ်းတဲ့တိုင်းပြည်မှာတကယ်လို့ရှိနေသိရှိပါတယ်လို့ဒီခေတ်ကကျွန်တော်သုံးသက်ချင်ပါတ
ယ်ဟုတ်ကဲ့ပါကုသိုလ်ရှင်ကျေးဇူးတင်ပါဆိုတော့ကျွန်တော်ကအခုပြန်မေးစရာရှိပါတယ်ပြန်မေးစရာမပြောခင်မှာတော်ရရှင်တူရထားတဲ့စာကျမတွေအဲ့ပုဂ္ဂိုလ်လှမ်းမြင့်ဥလှမ်းမြင
့်ဟုတ်ကဲ့
ညီညွတ်တော်မဟုတ်ပါဘူးခင်ကုတော်ရင်ကျွန်တော်တို့တခြားပင်နယ်ကိုမေးမှုလို့စာခုအခ냐ကိုယ်တော်ကစပြီးတော့မှဖြတ်ပါအာညိုတော့တိုင်းဒီမိုကရက်တစ်ပါတီကဥလှမြင့်ဖြစ်ပါတယ်သူရေးထားတာကတော့မြန်မာလူမျိုးများရဲ့လူမှုရေးဘာသာရေးနိုင်ငံရေးနယ်ပယ်အသီးသီးဇလစ်ဒလစ်စရိုက်ဆက်ဆံရေးများများစွာခေနောက်ကျနေပါသေးသည်သို့သောလူမျိုးတိုင်းမှနောက်ကျတာတွေရှိပါတယ်တဲ့ဒီမိုကရေစီထွန်းတန်းစင်လာများဒါမိုးပေါ်ကချက်ချင်းကျလာတာမဟုတ်ပါဘူးတဲ့ဒါတဖြည်းဖြည်းတိဆောက်ရပါတယ်အင်္ဂလန်မှာဆိုရင်လည်းပဲ73အစုအစောပိုင်းမှာဂရက်ကမက်ဂနာကာတာပေါ်လာပြီးတော့ဘင်းစနစ်အနာရှင်စနစ်ကိုကန့်သက်ဖို့ကြိုးပမ်းခဲ့တယ်ဖြစ်ပါတယ်ဒါပေမဲ့အာရှတိုက်မှာသူထောက်ပြတာကျွန်တော်စိတ်ဝင်စားတာကလူမျိုးဆက်20ခန့်အတွင်းမှာ2 generations အတွင်းမှာဒီမိုကရေစီထွန်းတန်းစင်လာကိုအပေါ်ကနေအောက်ကိုခြားပစ်နိုင်တယ်တဲ့ top down ပုံစံနဲ့လေ့ကျင့်ပြီးအောင်မြင်သွားတဲ့နမူနာများရှိပါတယ်အဲ့ဒီနမူနာတွေကဂျပန်နဲ့စင်ကာပူတို့ပြောပါတယ်ဆိုတော့အဲ့ဒီကဆရာဝန်ငင်တရားကြားရလားမသိတော့ဒီ
ဟုတ်ပါတယ်ကြားပါတယ်
ဆရာပို့ပြီးဆွေးနွေးထဲမှာထင်ပါတယ်ဆရာဒီကြားပဲလို့သဘောပါတယ်ဆရာ
အဲညိုစာအခုပြောကြတာပေါ့လေဟိုဂျပန်မှာလည်းဟိုအမေရိကန်ကဂျပန်စစ်ရှုံးသွားတော့ဂျပန်စစ်ဝါဒီတွေစစ်ရှုံးသွားတော့အမေရိကန်ချပြီးတဲ့ဒီမိုကရေစီကိုလိုက်ကျင့်သုံးတယ်ပေါ့လေစင်ကာပူကလည်းစင်ကာပူကဒီဒီမိုကရေစီဒီမိုကရေစီအင်ဒက်ဆိုတဲ့ဒီအသင်းအဖွဲ့တွေကထုတ်တဲ့ဒီဒီမိုကရေစီအစစ်အစအမျိုးသားအမျိုးမျိုးတွေမှာစင်ကာပူကဒီဒီမိုကရေစီနိုင်ငံတွေမှာမပါဘူးဟု
တ်ကဲ့
ဒီမိုကရေစီတဝက်တပြည့်နိုင်ငံ hybrid democracy တော့လေဒီထဲမှာပဲပါတယ်ဂျပန်ကလည်းဟိုပါတော့ပါတယ်ဒါပေမဲ့ဂျပန်မှာအခုဂျပန်လူမျိုးတွေရတယ်ဒီမိုကရေစီနားတယ်လို့မပြောနိုင်ဘူးဘာလို့လဲဆိုတော့ဂျပန်မှာပုဂ္ဂိုလ်ရေးကိုယ်ွယ်မှုကတိတ်များတယ်ပေါ့ဗျာအဲ့တော့ပုဂ္ဂိုလ်ရေးကိုယ်ွယ်မှုများတယ်ဒီဝင်ကြီးသားသမီးတွေရပဲဝင်ကြီးဖြစ်ပြီးတော့တက်ပြီးတော့လှုပ်ကြတာတွေများတယ်ဆိုတော့ဟိုဂျပန်မှာလည်းဘလောက်တရားဟိုဒီဒီမိုကရေစီကိုဟိုလုံနိုင်တယ်မလုံနိုင်တယ်ဆိုတာတော့ဟိုပြောရတာခက်တယ
်ဟုတ်ကဲ့ဆရာကျွန်တော်တခါတစ်ဆက်တည်းမေ့ကျင်တယ်ဆရာကျွန်တော်သိတော့ဂျပန်လူမျိုးတွေရဲ့ပညာရေးဟာလည်းပဲအာလူကြီးတွေပြောတာကောင်းကြီးမေကွန်ကောင်းကြီးရတာပဲသူတို့ရဲ့ခေါ်ရတယ်မှာ why ဆိုတာမပါဘဲနဲ့ what ဆိုတာပဲရှိတယ်လို့ကျွန်တော်ကြောက်ရတယ်ဆရာကအဲ့ဒီအကြောင်းကိုလည်းအထူးလေ့လာတယ်ပို့ဆရာဘယ်လိုမြင်ပါလဲဆိုတော့သူတို့ဟာဘာဖြစ်လို့စီးပွားရေးအချင်းတူတက်ထုံကားနေရလဲအဲ့ဒီပြန်မမေးရဲတဲ့လူအဖွဲ့အစည်းတစ်ခုက
စီးပွားရေးကတော့သူကဟိုစင်ကာပူလိုပေါ့စင်ကာပူမှာလည်းနိုင်ငံရေးကမလွတ်လပ်ပြီးနဲ့စီးပွားရေးကအများကြီးလွတ်လပ်တယ်ပေါ့ဗျာသူတို့လည်းအဲ့လိုပဲသူတို့ဒီဓလိတုံးစာအတွေ့အကြုံမကြုံနိုင်မင်းနဲ့ဒီနိုင်ငံရေးလိုဘာလို့ပြတ်မှာသူတို့အဲ့စီးပွားရေးကတော့သူလွတ်လွတ်လပ်လပ်သူလုံနိုင်တဲ့သဘောရှိတယ်ဒါတော့မလို့သူတူးတက်လာတာပဲဒါပေမဲ့ဒီနိုင်ငံရေးအယူဆကြတော့ဂျပန်အများကြီးခင်းနောက်ကြတယ
်ဟုတ်ကဲ့ဆရာနောက်တော့ရှင်ဒီဖိတ်ခေါ်လို့ကိုမောင်မောင်လေးလေးဆိုင်ပေါ်ရောက်လာပြီးကြပါတယ်
ဟုတ်ကဲ့ပါ
ဟုတ်ကဲ့ကိုမမောင်နေရဲ့သဘောတော့ဆွေးနွေးနိုင်ပါတ
ယ်ဟုတ်ကဲ့ကျွန်တော်ဆွေးနွေးချင်တာတော့အဲ့ဒီငါကဆရာတို့ဆွေးနွေးရဲ့အဓိကဒီဒီမိုကရေစီရဲ့စိတ်ဓာတ်နဲ့ဒီအကျင့်အပြုမှုလို့ဆိုတာတွေကကျွန်တော်အမြင်ပြောရင်အဲ့ဒါတွေကကျွန်တော်တို့ကဟိုဘလိုခေါ်လဲဆိုတော့ထင်းချောင်းပြုပြီးတော့ကျွန်တော်တို့ကလမ်းညွန်ပေးရမှာဒါတွေကကျွန်တော်တို့လူတွေဆိုတာကမွေးကလေးကနေပြီးတော့ကျွန်တော်ကအားလုံးရင်ကျေးလာတာမဟုတ်အဲ့တော့ရင်ကျေးဖို့အတွက်ကိုကျွန်တော်တို့လူအဖွဲ့အစည်းတွေကျွန်တော်တို့ခုနကအတိုင်းဝိုင်းနေရပြီးတော့ကျွန်တော်တို့အစစ်အစစ်ကျွန်တော်တို့ကဒါဘယ်ဟာအမှန်အမှားဆိုတာကိုကျွန်တော်ကအဲ့ဒါတုံတဲဆုံးမရင်းနဲ့ကျွန်တော်ကအဓိကတော့ကျွန်တော်ကဒါချင်းချောင်းပြုတ်ပေးပေးပါအဲ့တော့ကျွန်တော်တို့ဒီဒီမိုကရေစီပြည်သူလူထုကကျွန်တော်တို့အနည်း90ဟာလာအာဏာရှင်အောင်ပါလေနေခဲ့ရတယ်နောက်ပြီးအခြေခံအဖြစ်နဲ့ဒီလိုဘာလို့ပညာတတ်ကအရင်နေပြီးတော့ဟိုပညာပိုင်းမှာလည်းကျွန်တော်ချုပ်တဲ့ခါကျတော့ဒါတွေကိုကျွန်တော်ကအတိတ်တော့မယ်ဆိုလို့ရှိရင်တော့ဟိုမဆုံးတော့ဘူးဗျအဲ့တော့အဓိကလောက်ရမှာကကျွန်တော်တို့ပြည်သူတွေကဒီမိုကရေစီရဲ့စိတ်ဓာတ်နဲ့ဒီမိုကရေစီရဲ့အကျင့်တွေအပြုမှုတွေပြုတ်ဖို့ဆိုတာကကျွန်တော်အမြင်ပြောရဲဒီကျွန်တော် training and education ပေါ့ကျွန်တော်ဒီဟိုသင်ကြားပို့ဆောင်မှုအပိုင်းကိုကျွန်တော်လုပ်ရမှာအဲ့ဒီအပိုင်းမှာအခုလက်ရှိမှာဆိုရင်ကျွန်တော်တို့ဟာဟိုနိုင်ငံရေးပါတီတွေကျွန်တော်ပြည်သူတော်ဆိုရင်တရားဝင်ခွင့်ပြုရအောင်ဆိုရင်38ပါတီကားရှိရဆိုတော့အဲ38ပါတီထဲမှာအခုလက်ရှိမှာပြည်သူလူထုကိုတကယ်ဒီမိုကရေစီရဲ့စိတ်ဓာတ်ကပါတယ်ဒီမိုကရေစီရဲ့ခံယူချက်ကပါတယ်ဒီမိုကရေစီရဲ့အမြင့်သာရကပါလဲဆိုတော့ဖြည်းဖြည်းရောက်ပြောပြတဲ့နိုင်ငံရေးပါတီကအာမနာနဲ့ပြောတာပါတီမှမရှိဘူးလို့တော့ပြောလို့ရတယ်ဒါကကျွန်တော်နိုင်ငံရေးပါတီလို့
အတူတူပဲဟုတ်ကဲ့
ပြည်သူ
အခုပဲကျွန်တော်အဲ့ကိစ္စကိုမေးမယ်ခင်ဗျာကမောင်လေးကောင်းပါတယ်ဘယ်သူမှတော့အခုအပြစ်မပြောနေကြပါဘူးခင်ဗျာကျွန်တော်ဘယ်လိုကောင်းအောင်လုပ်မလဲဆိုတော့ကိုမောင်လေးပြောလို့ဆွေးနွေးနေကြရင်းတာဖြစ်ပါတယ်ဆိုတော့ဒေါ်သန်းသန်းတို့ခင်ဗျာကိုမောင်လေးပြောသလိုပဲနိုင်ငံရေးပါတီရဲ့အခန့်ကဏ္ဍကဘလောက်အရေးကြီးပါလဲဒီမိုကရေစီ education ဒီမိုကရေစီပညာရေးလူထုပြည်နေရမှာဘာတွေလုပ်နေကြပါလဲအ
ရေးကြီးပါတယ်အများကြီးအရေးကြီးပါတယ်ရှင်ဘာကြောင့်လဲဆိုတော့ဟိုနိုင်ငံရေးပါတီဆိုတာကလည်းမှန်မှန်ဆန်ဆန်ပြဖြစ်ရမှာပေါ့လေပြည်သူတွေအတွက်အဲ့ဒါဟိုနိုင်ငံရေးပါတီတွေအနေနဲ့အဲ့ပြည်သူတွေကိုဒီဒီမိုကရေစီပညာမပေးနိုင်ဘူးဆိုလို့ရှိရင်တော့လေဒါဒီမတင်တော့ပါဘူးဒါမဲ့ဟိုစောစောကဟိုဥမောင်မောင်လည်းပြောသလိုပေါ့နော်ဟိုတပါတီမှမရှိဘူးရေလို့တော့မဟုတ်ပါဘူးဟိုကိုကြီးကိုဟန်နဲ့တော့ဒီဒီပြည်သူလူထုကိုဒီဒီမိုကရေစီရေးနဲ့ပတ်သက်ပြီးပညာပေးကြပါတယ်ပေးတဲ့ပါတီတွေလည်းရှိပါတယ်ဟိုဒါပေမဲ့ဟိုတင်းပေါ့ကျမတို့ကပညာပေးတယ်ဆိုရဲဟာသူဖြစ်ပါအတွက်ဒီလုတ်တဲ့အခါမှာဖြစ်ဖြစ်ကျမတို့ကရန်ပုံငွေလည်းလိုပါတယ်အဲ့တော့ကျမတို့လိုပါတီငွေတွေပေါ့နော်ပါတီငွေတွေဆိုတော့ရန်ပုံငွေအနေထားလဲဟိုဒီအသိပြီးတော့အဆင်ပြေလာတာမဟုတ်ဘူးဒါပေမဲ့အဆင်မပြေတဲ့ကြားတွေကပဲကျမတို့တတ်နိုင်ကြလောက်ဟိုဒီပြည်သူလူထုကိုပညာပေးပါတယ်ဟိုအဓိကကတော့ဗာလဲဆိုလို့ရှိရင်ကျမတို့ကပြည်သူလူထုနဲ့ဟိုအောက်ခြေလူသားစားနဲ့ပို့ပြီးတော့ထိတွေ့နေဖို့ဆိုတာအဲ့ဒါအရေးကြီးဆုံးပါပဲ
ဟုတ်ကဲ့ကျွန်တော်တမိုင်းဝင်နေပြန်ပြီးမိကျင်ပါဒေါ်သန်းသန်းရဲ့ဖခင်ကြီးဝန်ကြီးချုပ်ဦးနုလက်ထက်တုန်းကဒီပုဂ္ဂိုလ်ဟာဒီမိုကရေစီပညာရေးအတွက်မြန်မာပြည်သူတွေကိုအများကြီးပညာပေးခဲ့တယ်ဆိုရဲမှတ်တမ်းမှတ်ရတယ်ရှိရတယ်ဘယ်အဲ့ဒီပညာပေးမှုကဘလောက်အောင်မြင်ခဲ့ပါလဲအဲ့ဒီနေ့ထဲမှာပြန်သုံးသင်းတဲ့နီလာများရှိရင်လည်းအတူအချင်းချင်းလေးပြောပြပါခင
်ဗျာ။အေးအဖေလက်ထက်တုန်းကတော့သူကဟိုတင်ပညာပေးတဲ့နေရာမှာဟိုဒီရုပ်ရှင်ရိုက်ပြီးတော့လည်းပညာပေးတယ်အမှန်မှဆိုရင်ဒီဟိုတင်မှာအဓိကအပြင်တော့ဟိုတင်ပေါ့နော်အောင်မြင်တဲ့ကိစ္စကအဲ့ဒီအချင်းတော့ဆိုလို့ရှိရင်ဒီဟိုကွန်မြူနတီဟိုတင်ပေါ့နော
်ဟိုလူထုအောင်တ
န်းဟိုတင
်
ဟုတ်ကဲ့အဲ့မှာလူထုအောင်တန်းရုပ်ရှင်ကအင်မတန်နာမည်ကြီးတယ်လို့ပဲဒီကွန်မြူနတီကိုဟိုပြန်ပြီးတော့ဟိုတန့်ကျင်တဲ့နေရာမှာလည်းအင်မတန်ထိရောက်တယ်ဆိုအဲ့လိုဟာမျိုးပေါ့လေဒီရုပ်ရှင်နဲ့ဖြစ်စီဟိုဒါအဲ့ဒီဟာကိုလေဒီရုပ်ရှင်နဲ့ပတ်သက်ပြီးတော့ဒီပညာပေးဖို့အတွက်ကိုလေဒီအနောက်နိုင်ငံတွေကဆွေးနွေးမှုပါတယ်ဒီဟာမျိုးတွေလုပ်ရင်ကောင်းမလားဒီကလေးတွေကိုပေါ့နော်လူငယ်ဟိုဒီကျောင်းတွေမှာတွားပြီးတော့ဒီရုပ်ပုံလေးတွေနဲ့အဲ့လိုပညာပေးပြီးတော့ဒီမိုကရေစီနဲ့ပတ်သက်တဲ့အနှစ်သာရလေးတွေကိုပညာပေးရင်ကောင်းမလားဆိုကျွန်တော်ဆွေးနွေးမှုပါတယ်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျွန်တော်ဆက်မတော့ဟန်ဒီတို့ခုမိကျင်အဲ့ဒီပညာရေးအပြင်ဗမာမိဘတွေကမြန်မာနိုင်ငံကမိဘတွေကသားသမီးကိုဒါကြီးပြင်းအောင်ထိန်းချုပ်လုပ်တဲ့နေရာမှာသိပ်ပြီးတော့ဖက်တွယ်ထားလွန်းသလားသူတို့ကိုလွတ်လပ်စွာတွေးခေါ်ခွင့်သူတို့အချိန်နဲ့အရွယ်ရောက်လာရင်တချို့တင်းအိတ်ဆိုရင်ဆယ်ကျော်တက်ဖြစ်နိုင်သူတို့ကိုလွတ်လပ်လပ်စဉ်းစားဆုံးဖြတ်ခွင့်တွေများပေးကြရလားအဲ့ဒီဘက်မှာတော့လိုအပ်ချက်မရှိဘူးခင်ဗျာအ
ဲ့ဒီပိုင်းတော့ရှိပါတယ်ကျမတို့တိုင်းမဲ့ဟိုပါဘောနော်ဒီနိုင်ငံအတွေ့အကြုံရရှိရင်ဒီအမေရိကန်မှာကြတော့မိဘတွေကဖိတ်လက်ခွင့်ပေးလို့နေပေါ့နော်အသက်ဆက်စနစ်ကြွယ်လုပ်လို့ရတယ်ကျွန်တော်တို့မြန်မာနိုင်ငံမှာတော့အိန္ဒိယရဲ့ဟိုပါဘောယဉ်ကျေးမှုရကင်တွယ်ထားတာလေးရှိတယ်အဲ့ဒါတော့ကျွန်မနှစ်သက်ပါတယ်ကျွန်တော်တို့မြန်မာယဉ်ကျေးမှုတည်းရဲ့မိဘတွေသို့တော်တချို့အပိုင်းမှာကြတော့မိဘတွေကိုယ်တိုင်ကသားသမီးတွေရဲ့တွေးခေါ်အဝတ်အစားစီရင်မှုကိုတော့ကျွန်တော်တို့ထိန်းသိမ်းထားရမယ်မိဘတွေကဒါပေမဲ့ကျန်တဲ့ပညာရေးပိုင်းဆိုင်ရာမှာ ဒီနေ့ကတွေးဖို့ခွင့်ကိုတော့ဖွင့်ပေးဖို့လိုပါတယ်ပညာယူတဲ့အပိုင်းမှာအကကျမတို့ဒီမနိုင်ငံဘာဖြစ်နေလဲဆိုအမှတ်ကောင်းလို့ဝမယ်ဆရာဘုံဖြစ်ရမယ်ဒီဟာကိုပဲမိဘတွေကကုန်ကြတာများတယ်ကျမအဲ့တခုလေးကိုတော့ဟိုအရန်ကိုတတ်တိုက်တွန်းတွန်းနဲ့မိဘများစဉ်းစားစသမီတွေရဲ့ကိုရိုးရဲ့
ကရီးယားပေါ့နော်သူတို့လုပ်ချင်တဲ့ဆန္ဒလေးတွေကိုလိုက်ရောပြီးတော့ဖွင့်ပြပို့လူတွေလို့ကျမမြင်ကျမမြင်ပြီးသွားတော့အဲ့ဒီအကြောင်းလေးတွေအံ့နော်စဉ်းလို့ခဲ့ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့
အမြင့်ဆုံးဆရာဝန်ဖြစ်မှပဲကိုယူတာနေတာထက်ကိုသားသမီးကဘယ်ဟာကိုစိတ်ဝင်စားလဲသူစိတ်ဝင်စားတာလုံလိုက်လို့ရှိသူ့ရဲ့အတွက်ဝင်ချောင်းရဲ့သူ့ဘဝပညာမှာတစ်ခါတည်းထောက်